တရုတ်နိုင်ငံတက္ကသိုလ်20ကျော်မှရှီချင်းပင်တွေ့ခေါ်ဆိုတာကိုမြှင့်တင်ဖို့သုတေသနဌာနတွေဖွင့်လှစ်ထားပါတယ်။နိုင်ငံတွင်းဩဇာအာဏာကြီးမားလာနေတဲ့ခေါင်းဆောင်ရှီရဲ့အယူဆတွေဟာမကြသေးခင်ကပဲကွန်မြူနစ်ပါတီဖွဲ့စည်းပုံမှာထင်ထင်ရှားရှားတွေ့လာရတာပါ။ VOA သတင်းတောက် Joyce Horn ပီကျင်းကနေသတင်းပေးပို့ထားတဲ့သတင်းလွှာကိုဦးကျော်စံသားကပြောပြပါမယ်ရှင်။
ရှိတွေးခေါ်လေးလာရေးဟာထိတ်တန့်ကောင်းဆောင်ကြီးရဲ့အုပ်ချုပ်ရေးသဘောတရားတွေကိုပထမဆုံးဖွင့်ဆိုနိုင်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့လိုအပ်တဲ့အရင်းအမြစ်တွေရရှိရတဲ့တက္ကသိုလ်တို့ချို့အပြိုင်ဆိုင်ကြိုးပမ်းနေကြပါတယ်။ဒါပေမဲ့ဒါဟာတက္ကသိုလ်ရဲ့အပေါ်မှာနိုင်ငံရေးအရထိန်းချုပ်ဖို့ရည်ရတာဖြစ်တယ်လို့သုံးသပ်သူတို့ချို့ကမြင်ကြပါတယ်။ပညာရေးနဲ့လုံးဝမဆိုင်ပါဘူး။နိုင်ငံရေးအရထိန်းချုပ်ဖို့အထူးကျင်တာဖြစ်တယ်လို့ကယ်လီဖိုးနီးယား Riverside တက္ကသိုလ်ကတရုတ်ရဲ့ကျွမ်းကျင်သူ Perry Lin က VOA ကိုပြောပါတယ်။တရုတ်နည်းတရုတ်ဟန်ခေတ်သစ်ဆိုရှယ်လစ်ဝါဒစီကျင်းပင်အတွေ့အခေါ်ဆိုတာကိုပါတီရဲ့လမ်းညွှန်မှုဝါဒအဖြစ်ခံယူဖို့ဆိုတာပြီးခဲ့တဲ့အပတ်19ချိန်မြောက်ပါတီညီလာခံကတခဲနဲ့မဲပစ်ခဲ့ကြတာပါစီကျင်းပင်ကသူ့ရဲ့အတွေ့အခေါ်ကို3နာရီခွဲကြာအဖွင့်မင်ကုန်းမှာထက်သွင်းတင်ပြခဲ့တာဖြစ်ပြီးနောက်နှစ်ပေါင်း50အတွက်လမ်းပြမြေပုံနဲ့ချမှတ်တော့ပါတယ်ဒီလို့ရကြောင်းအသက်64နှစ်အရွယ်စီရဲ့နိုင်ငံရေးပုံရိပ်ကိုဥက္ကဋ္ဌကြီးမော်ရဲ့အစဉ်တန်းမျိုးရုပ်ချီးမြင့်တင်လိုက်တာဖြစ်ပြီးမော်စီဒုံရဲ့အတွေ့ခေါ်လိုပဲစီရဲ့အတွေ့ခေါ်လည်းလေ့လာသင်ယူရမယ့်အဆင့်ထိဖြစ်လာခဲ့တာပါချက်ချင်းလိုပဲဘေဂျင်းရိုမင်းတက်သူကစီရဲ့နိုင်ငံရေးသီအိုရီလေ့လာရေးအတွက်ထိတ်တန့်ပညာရှင်တွေရဲ့သုတေသနအဖွဲ့တစ်ခုကိုဖွဲ့စည်းလိုက်ပါတယ်ဒီအဖွဲ့ဟာစီအတွေ့ခေါ်ကိုတနိုင်ငံလုံးကျောင်းသုံးစာအုပ်တွေနဲ့ကျောင်းသားတွေရဲ့အုံနောက်ထဲရောက်အောင်ဆောင်ရွက်သွားမယ်လို့တရုတ်အစိုးရအပေါ်ဘေဂျင်းနေ့စဉ်သတင်းစာမှာရေးသားထားပါတယ်အဲနောက်တစ်ပတ်အတွင်းမှာပဲတက်သူပေါင်း20ကလည်းအလားတူသုတေသနဌာနတွေဖွဲ့စည်းလိုက်ကြပါတယ်သို့တော်လည်းစီရဲ့အတွေ့ခေါ်ဟာမော်စီတုံးအတွေ့ခေါ်လိုရေးသားထားပြီးသမိုင်းကြောင်းနဲ့ချီပြီးရှိလာကြတာမဟုတ်တဲ့အတွက်ဘာသာရအနေနဲ့လေ့လာရေးကိစ္စအတွက်ငွေကြေးအထောက်ပံ့ရရှိရတဲ့ဒီအတွေ့ခေါ်ကိုအရင်ဆုံးရှင်းပြနိုင်တဲ့ဌာနဖြည့်အတွက်တက္ကသိုလ်တွေကအပြိုင်ဆိုင်ကြိုးပမ်းကြလိမ့်မယ်လို့ဟောင်ကောင်တက္ကသိုလ်လူမှုရေးသိပ္ပံပါမခဒေးဗစ်ရီကဆိုပါတယ
်အခုလောလောဆယ်မှာတော့ရှီချင်းဖင်တွေ့ခေါ်ရဲ့အဓိကကြောရွံ့မှန်တိုင်ကဘာလဲဆိုတော့ကိုအသေးပဲဖွင့်ဖို့ကြိုးပမ်းမှုတွေအများကြီးပဲရှိနေပါတယ်ဆိုတော့ဒီကိစ္စကိုအရေးအကြီးဆုံးဖွင့်ဆိုနိုင်ဖို့အတွက်တက္ကသိုလ်တွေကြပြန်ဆိုင်မှုတွေရှိမှာဖြစ်ပါတယ်။လူလူကြရေပန်းဆောက်အောင်လုပ်တာ၊လူလူစုပေါင်းပါဝင်အောင်လုပ်တာတွေဟာပါတီအင်အားတည်ဆောက်တဲ့ကိစ္စတွေဖြစ်ပါတယ်။ဒါကလူရိုးလုပ်စင်မှာ
ပါတီပေါ်မှာဆစ်ဆာရှိတဲ့ကျောင်းသူကျောင်းသားတွေရဲ့စင်ရိုးမှာခေါင်းဆောင်ကြီးရဲ့အဓိကအယူဆတွေကိုထက်သွင်းသင်ကြားပေးမှာဖြစ်ပြီးဒါကိုအလွတ်ရနိုင်အောင်ကြက်ခိုင်းနိုင်မယ်လို့လည်းပဲပမခဇူရဆိုပါတယ
်။ဩဇာအာဏာရှိတဲ့ခေါင်းဆောင်တယောက်ရှိလာရင်တော့လူတွေကမှားမှာကိုစိုးရိမ်လာကြပါတယ်။ဒါကြောင့်ရှီချင်းဖင်အတွေ့အခေါ်တွေရှုထောင့်ကြည့်ပြီးမူဝါဒတွေဘာတွေမှားနေတယ်လဲအုပ်ချုပ်ရေးစနစ်မှန်ရန်လားစသဖြင့်စဉ်းစားသုံးသပ်လာကြပါလိမ့်မယ်
။ဒါပေမဲ့ TNMN အရေးခင်မှာတက်ကြွပါဝင်ခဲ့တဲ့ဝူဟာကိုက်ရှိကတော့ဒီကိစ္စကိုအကောင့်မမြင်ပါဘူး။တရုတ်နိုင်ငံဟာရှီကျင်းပင်ရဲ့အာဏာရှင်အုပ်ချုပ်ရေးနဲ့တခြားနိုင်ငံတွေလွှမ်းမိုးဖို့အထောက်ပြီးလမ်းမကိုလိုက်နေတာလို့ဆိုပါတယ်။ဒီအစီအစဉ်ဟာတက္ကသိုလ်တွေကိုနိုင်ငံရေးအရာထိန်းချုပ်ဖို့ခြေလှမ်းသစ်တစ်ရပ်ဖြစ်တဲ့ဘာမှမထူဘူးလို့လည်းသူကဆက်ပြောပါတယ်။ဒါပေမဲ့ရှီအတွေ့ခေါ်လေ့လာရေးအပေါ်ပြည်သူလူထုရဲ့သဘောထားကတော့အတော်လေးစိတ်ဝင်စားရှိကြပါတယ်။တရုတ်ပြည်ရဲ့ Twitter လို့ခေါ်ရမယ့် Sina Weibo Internet ဆာမျက်နှာမှာစီရဲ့အတွေ့အခေါ်ဟာ Super Power လို့ခေါ်တဲ့အင်အားလုံးနိုင်ငံကြီးတစ်ခုရဲ့မဟာဗျူဟာနဲ့ကပ်ညီအောင်လှုပ်ဆောင်ရတာဖြစ်တယ်လှုပ်ဆောင်ရတာဖြစ်တယ် Max Warra ရဲ့သဘောသဘာဝကိုခင့်နဲ့အညီအစစ်မြစ်လိုက်တာဖြစ်တယ်လို့တချို့ကရေးသားပါတယ်နောက်တချို့ကတော့ဒီလို Brainwash လုပ်တာလူတွေကိုအုတ်နောက်ထဲရိုက်သွင်းတာမျိုးအလုသမားတွေကလက်ခံလိမ့်မယ်မဟုတ်ဘူးလို့လည်းဆိုပါတယ်ပြီးချင်းမှရှိနေတဲ့ College ကျောင်းသားတချို့ကတော့ဒါဟာ Brainwash လုပ်တာမဟုတ်ပါဘူးဘာကြောင့်လုပ်ရသလဲတခခုကဘာကြောင့်ဖြစ်လာရသလဲဆိုတဲ့မေးခွန်းမျိုးကိုကျွန်တော်မေးခွန်းစီပါတယ်လို့ဆိုပါတယ
်ကျွန်တော်တို့ကပုဂ္ဂိုလ်ရေလွတ်လပ်ခွင့်ပုဂ္ဂိုလ်ရေယူဆကိုဆွံ့လွတ်ချင်ကြပါတယ်တိုင်းပြည်စီလုံးညီညွတ်ရေးအတွက်ဆိုရင်အထက်ကလာတဲ့ယူဆတွေကိုလက်ခံကြပါတယ်ကျွန်တော်တို့ရဲ့လက်ရှိနိုင်ငံရေးသင်ယူထဲမှာလက်ရှိနိုင်ငံရေးရာမူဝါဒတွေအကြောင်းသင်ရပါတယ်တိုင်းပြည်ရဲ့မူဝါဒသစ်တွေကိုပိုသိဖို့လိုအပ်ပါတယ်ဒါလိုအပ်ချက်ပါအချီးနှီးမဟုတ်ပါဘူ
းဒီကိစ္စနဲ့ပတ်သက်ပြီးတရုတ်နိုင်ငံရဲ့အစိုးရဘာသာရပ်တက္ကသိုလ် Chinese Academy of Government ကပါမခတရကို VOA ကအင်တာဗျူးလုပ်ဖို့ကြိုးပမ်းပေမဲ့ဒါဟာအတင်းအဆောက်မခံနိုင်တဲ့ကိစ္စဖြစ်တဲ့အတွက်ကြောင့်သူကဖြေကြားဖို့ညှဉ်းဆန်းခဲ့ပါတယ်ခင်ဗျာ